တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကမွတ်စလင်လူနည်းစုတွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်မှာခွဲခြားဆက်ဆံမှုရှိတာဟာဘာရင်းနိုင်ငံဒီမိုကရေစီအခြေခံရပိုင်ခွင့်တွေကန့်တတ်နေတာမာလဝီနိုင်ငံကအယ်ဘီနိုလို့ခေါ်တဲ့အရေးပြားဖြစ်ယောဂါရှင်တွေကိုခွဲခြားဆက်ဆံမှုကြေကြေပြင်းပြင်းဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးရှုံချကြောင်းအဆိုပြုချက်၃ခုကိုကြက်တပရီနေမှာဥရောပပါလီမန်မှာမဲပေးဆုံးဖြတ်ခဲ့ကြပါတယ်။2015နိုဝင်ဘာရွေးကောက်ပွဲကနေ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီတခင်းနဲ့အနိုင်ရပြီး1962ခုနှစ်ကဆက်လို့စစ်တပ်ကမဟုတ်တဲ့သမ္မတပထမအဆုံးချိန်တက်လာတာကိုငြင်းချမ်းစွာအာဏာလွှဲပြောင်းပေးတာတဲ့ဥရောပပါလီမန်အမတ်တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လူနည်းစုတချို့ဘက်မှဆက်လက်ဖိနှိပ်မှုတွေရှိနေတာအတွက်အစိုးရကြောင့်အလေးထားပြောကြခဲ့ပြီးဒီကိစ္စကိုချက်ချင်းအဖြေရှာပေးဖို့တောင်းဆိုပါတယ်။အရှိတောင်အဆက်ဒေတာကရိုဟင်ဂျာရဲ့အရေးနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းဥရောပပါလီမန်ကထပ်မံပြောကြားခဲ့တာပါ။ဒီမွတ်စလင်ဘာသာဝင်လူနည်းစုတသန်းလောက်ဟာကမ္ဘာပေါ်မှာအဖိနှိပ်ခံရဆုံးလူနည်းစုတွေတဲကတစုဖြစ်ပြီးသူတို့ဟာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေပေါ်ထွက်လာခြင်းကစလို့တရားဝင်နိုင်ငံမဲ့သူတွေဖြစ်လာတယ်လို့သူတို့ကိုမြန်မာအာဏာပိုင်တွေကရောအိန္ဒိယနိုင်ငံတွေကပါလက်မခံခြင်းကြကြောင်းနဲ့သူတို့ရဲ့အလွန်ဆိုးရိမ်စရာအခြေအနေအတွက်အရေးပေါ်အကူအညီတွေပေးဖို့ဒေသရင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုခဲ့ပါတယ်။